ရှင်းအောင်သူပါတပုံဆရာပါတပုံရိုက်တယ်အခု episode တွေကကျွန်တော်တို့ Pharma Podcast Network နဲ့ကျွန်တော်နဲ့ collaborate လုပ်ပြီးတော့ပင်ဆက်နေတဲ့ episode တွေပါဒါကတော့တကယ်တမ်းတော့ဒီ photojournalist အကြောင်းလို့သတင်းတပုံလို့အကြောင်းလို့ပါမြန်မာနိုင်ငံမှာပြောလို့ပြောထားအရင်နေတယ်ပေါ့နော်ဒီအရာတွေကိုလည်းအခုချိန်မှာနောက်ဝါနာပါတဲ့လူတွေနားထောင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ပဲပူပေါင်းပြီးတော့လုပ်ဖြစ်တာပေါ့လေတပုံစပြီးတော့မရိုက်ခင်ပေါ့နော် ID လုပ်တဲ့ဟာရှိတယ်ပေါ့ID လို့တော့အကန်ခဏနာတော့ခဏနာတော့တဲ့အချိန်လေးကြာကြအောင်ဟိုတငယ်ချင်းတယောက်ကတော့အဲ့လိုမျိုးလိုက်လာအကန်ရောက်တယ်ဟေ့ဆိုရင်တော့ဟိုတယ်မှာတော့ပြီးတော့ဒီ internet service တော့လုပ်ပေးရတော့ဆက်ကျူရီဒီပိုင်းတော့လုပ်ပေးရဟေ့ဆိုတော့အဲ့တော့အဲ့ပေါ်လာလိုက်ပြီးတော့ free လိုက်တယ်ဒါဂုံစင်းနဲ့ကောအဲဂုံစင်းတန်းတန်းနဲ့ဒီကောင်ကဘာဖြစ်လဲဆိုတော့ဒီကောင်ကင်မရာတမသူ့ကြည့်ပြီးတော့ကိုကအားကြရတယ်ပေါ့နော်သူကရန်ကုန်မီဒီယာဆိုတဲ့ဟာမှာစပြီးသူကလှုပ်လှုပ်နေတဲ့သတင်းတော့ပဲဒါပေမဲ့သူကတပုံစပြီးရိုက်နေတဲ့တပုံသတင်းတော့လို့စဖြစ်နေပြီပေါ့နော်အဲ့ချိန်မှာကတပုံသတင်းတော့ဆိုတာပါလဲပေါ့လေအဲ့ချိန်မှာစပြီးတော့နည်းနည်းဒီမီခေါင်းကြီးလိုက်ပြီးတော့အဲ့တော့ကတော့ Google ပဲခေါ်ရတာပေါ့ကွာဘာမှတော့ကြီးဟိုကိုနဲ့ဆက်ဆံမရှိနေဘူးသတင်းသမားတွေနဲ့လေခေါ်ကြည့်တဲ့ချိန်တော့သတင်းတပုံရိုက်တဲ့ဆိုတဲ့ဟာတကယ်တမ်းကျတော့ဒီကဘာပေါ်မှာ risk ရှိတဲ့အလုပ်တွေထဲမှာတခုပါတဲ့ဟာမျိုးပေါ့နော်အဲ့တော့အဲ့ risk တွေကိုတကယ်ယူနိုင်မှာလားပေါ့ကိုယ့်ရဲ့ဟိုအသက်အန္တရာယ် risk ကတမျိုးရှိမယ်ပြီးွားပြီးဟေ့ဆိုရင်ကိုယ့်ရဲ့ family မျိုးနဲ့ left behind မျိုးကိုသူကတခုခုဖြစ်ပြီးဟေ့ဆိုတော့ထွက်သွားအောင်ပါပေါ့နော်ဥပမာငလင်လှုပ်တယ်ဟေ့ဆိုတဲ့အဟာမျိုးတော့တရင်သွားရိုက်ဖို့ဆိုတဲ့အချိန်မျိုးကြရင်အဲ့သူကထွက်ကိုထွက်သွားရမယ်တရင်သွားရိုက်ရမယ်မနော်အဲ့အချိန်မှာဟိုဒီ family ကိုပြန်ပြီးတော့ခဏထားခဲ့ရမယ်ဆိုတဲ့အဟာမျိုးတွေပေါ့သူ risk ကတော့အကုန်လုံးနှီးပါးကိုယူလို့ရလားပေါ့နော်အဲ့အဲ့ဟာတွေဟိုဟိုဝေဝါနေတဲ့ကာလတခုရှိခဲ့တယ်။အဲโอเคငါငါပဲ ID လေးပဲလုပ်မယ်ဆိုပြီးတော့ပဲ ID လုပ်နေတဲ့အချိန်ရှိတယ်။ဒါပေမဲ့ဘယ်မှာစပြီးတော့ဖြစ်တာလဲဆိုတော့2008ဒီနာခဲ့ပေါ့။နာခဲ့ဖြစ်တဲ့အချိန်ကြတော့မှအဲ့ဘိုးကလေးတို့ဖြာပုံတို့ရောက်တဲ့အချိန်လေးကြာကြောအော်အဲ့မှာတော့တွေ့တော့ဗာတော့တွေ့တယ်ဆိုတော့ဥမာဖြာပုံမျိုးတွေကမလားတော့45မိနစ်လောက်ပဲဒါမှမဟုတ် 9 ဝက်လောက်ပဲစီးတဲ့နေရာမျိုးဟောအဲ့နေရာရောက်သွားတဲ့နေရာမှာလူတွေကရှာချီပြီးတော့တည်နေတာမျိုးအိမ်နေဆိုလည်းရွာလုံးကျပျောက်သွားတဲ့ဟာမျိုးတွေပေါ့ဒါမှမဟုတ်ဒီဘက်ပြန်ရောက်လာတဲ့အချိန်ကျတော့မျိုးပေါ်လူတန်းလာတယ်လောမသိဘူးအဲ့ကိစ္စဟာအဲ့ဒါမှမဟုတ်တည်ရင်အရေးကြီးပါလားပေါ့နော်ဒါမှမဟုတ်အဲ့မှာမှာတည်ရင်မှာမှာတည်ရင်တပုံမှာဘာကြောင့်အရေးကြီးတာလဲဆိုတော့သူက witness ဖြစ်တယ်ပေါ့နော်ပြီးရင်ဒီဟာကိုတက်သိတက်ကာရနဲ့ပြနိုင်တယ်ဆိုတဲ့ဟာမျိုးညင်းလို့မရဘူးဆိုတဲ့တပုံမျိုးဖြစ်တာပေါ့ဘာလို့လဲဆိုတော့ဒီတိုင်းပဲပြန်လာလို့ကိုကပါဇက်နဲ့ပြောတဲ့ချိန်ကြရင်ဘာဖြစ်လဲဆိုတော့သူကကောလာဟာလာလို့ပဲဖြစ်သွားနိုင်မယ်သူကလက်ဆုပ်လက်စကိုင်းပြသေးတာဘာမှမရှိဘူးပေါ့နော်အဲ့တော့မှသတင်းတပုံကတော်တော်ရေးကြီးတာပဲဆိုပြီးတော့စပြီးတော့အဲ့တော့မှနားလေလာတယ်စပြီးတော့ရိုက်ကူးဖို့အကျိုးစားရပေါ့နော်ပရမောဆုံးခံရတဲ့ကင်မရာလေးက Sony series တော့မသိတော့ဘူး Sony ဟိုလိုမျိုးလေးပဲ point shoot 4000လေးပဲဟိုဆက်ပြောက်ခွက်လိုပဲခေါ်တာပေါ့လေအဲ့တော့အဲ့ကောင်လေးပဲတိုင်ပြတော့အဲ့ဒါလေးနဲ့အဲ့မှမရအမှရိုက်တာပေါ့ရိုက်တော့ဟောတော့ family camera ဖြစ်တဲ့အတွက်တော့နည်းနည်းလေးမှောင်လိုက်တာတော့ auto ပဲပါတယ်ကွာအဲ့ခက်ကနည်းနည်းလေးမှောင်လိုက်တာဆိုတော့ flash ကြီးကောက်ပွင့်အဲ့တော့ကလည်းဘယ်လိုပဲဖြစ်ဖြစ်တော့ဒီ2010အရှေ့ပိုင်းဖြစ်တဲ့အတွက်အဲရွေးကောက်ပွဲမရှိဘူးစစ်အုပ်ချုပ်မှုဆိုတဲ့ဂျန်နီယာကြီးက run နေတဲ့အချိန်ပေါ့လေအဲ့လိုအချိန်မျိုးဆိုတော့အမလာကူတယ်ကယ်ဆယ်ရေးလာကြတယ်ဟေ့ဆိုတဲ့ဟာတော့အခက်ခဲတွေအများကြီးရှိတယ်အဲပြီးတော့မှဒီစစ်တပ်ကောင်တော့လာပြီးတော့သူတို့ကအဲ့လိုမျိုးသူတို့ကဆန်လာဝေးတယ်စီလာဝေးတယ်ဆိုပြီးတော့လုတ်တဲ့ဟာတွေလည်းရှိရပါတော့အမမှန်မှန်ရရသူတို့ဆောင်းလာဝေးတယ်ဆိုတဲ့အချိန်ပေါ့နော်သူတို့ပါလာတဲ့ဆောင်းကအထက်20လောက်မသိတကယ်တမ်းရွာမှာအယောက်80လောက်ရှိနေသေးတယ်ပေါ့နော်အယောက်200ကျော်ရွာကြီးမှာအယောက်80တရာလောက်ကျန်တယ်ပေါ့အဲ့ဒီအချိန်မှာသူတို့ဆောင်း20လောက်ယူလာပြီးတော့သူတို့ဝေလို့မရတော့သူတို့ရှိတက်ချက်ကြီးလာပါလားမသိအဲ့ရမလို့လူတွေဟိုလက်ဟိုမျှတာဆောင်ဝေပေးလိုက်ဆိုပြီးတော့အဲ့ဒါကြီးကိုကက်ကြီးနဲ့ဖျောက်လိုက်တော့ကိုအဲ့တော့ဆောင်းကခြုံလို့လည်းမရဘူးလက်နီးစုံလည်းလို့လို့မရဘူးမျက်နှာတော့ပါလည်းမဟုတ်ဘူးအဲ့လိုဟာကြီးတွေအပိုင်းစာကြီးတွေရနေတာပေါ့နော်အဲ့ဆောင်း20ဟို80စာကိုသူတို့ကအဲ့လိုရွှေညံတော့ကူးမြောက်ပြီးတော့လှုပ်ထွက်လိုက်တဲ့ဟာမျိုးပေါ့အဲ့ဒါကိုကျွန်တော်ကခိုးရိုက်တာခုနပြောသူပဲအဲ့ point shoot လေးရိုက်လိုက်တဲ့အချိန်မှာ flat ကြီးကောက်ပွင့်အောင်မော်အီမေးရင်ဘုံဆိုပြီးတော့အော်အဲ့တော့တန်းတည်တာပေါ့နော်ဟာဘာဖြစ်တာလဲဘာလုပ်တာလဲမင်းတို့တပ်ပုံရိုက်လို့မရဘူးဘာညာကွအ အဲ့တော့မှ okay risk ရဲ့ဆိုတာဒါဝါလားဆိုတာအဲ့ကြံမှာစသည် okay ဒီအဲ့ဒါမှမဟုတ်အဲ့ဟာကြီးကိုကြိုက်သွားတာအဲ့ဒါကြီးကိုကြိုက်သွားတာဟောမင်းတို့လုံနေတဲ့ဟာကိုငါပြောပြမဟုတ်လို့ရှိရင်ဟာတာပဲဖြစ်ရင်ဖြစ်မယ်ကောကောလာဟာလာပဲဖြစ်ရင်ဖြစ်မယ်ကောအပုတ်ချတာပဲဖြစ်ရင်ဖြစ်မယ်ကောမဟုတ်ဘူးဒါကြီးကအစ်စ်ကြီးတော်ဆိုတော့သိဖို့အတွက်ဒီကောင်ရဲ့တပ်ပုံကတန်ဖိုးဘယ်လောက်ရှိပါလဲဆိုတော့နားလဲသွားတာပေါ့နော်အဲ့နောက်ပိုင်းမှာကတေချာလေးလာပြစ်လာတယ်တေချာစာရီလိုက်ဖက်ဖြစ်တယ်အဲနောက်တော့အပေါင်းသင်းမှားတာပေါ့နော်ပေါင်းသင်းမှားပြီးတော့တပုံရိုက်တဲ့ကောင်တွေနဲ့ပေါင်းပြီးတော့အဲ့လိုတပုံဆရာဖြစ်သွားတာပေါ့လေကိုယ့် ID လုပ်နေအကောင်းပေါ့ကွာ yeah အဲ့လိုမျိုးတပုံစပြီးတော့ဝါသနာပါရောတယ်တပုံသတင်းတော့စပြီးတော့လုပ်မယ်ဆိုတဲ့ကာလမှာကျတော့2030ရွေးကောက်ပွဲနောက်ပိုင်းမှာပို့ပြီးလုပ်ဖြစ်လာတာပေါ့နော်အဲ့တော့အေးဆိုင်ပေါ့တော့ရွေးကောက်ပွဲဆိုတာကြီးကိုဒါပထမဆုံးမြင်မှုတယ်အဲပြီးတော့အဲ့ဟာကြီးကိုဘယ်လိုကာဝါလုပ်အောင်မလဲဆိုတဲ့ဟာကိုလည်းမသိဘူး။အဲတော့သူကအေးဆိုင်ရမလို့ပဲပို့ပြီးတော့ပဲအဲဒီအဲ့ချိန်အဲ့ကာလာလုံးကလည်းတရင်တော်တော်များများကလည်းအပြင်းအမယ်နားထောင်ရတာ။ PR တို့ RFA တို့ VOE တို့ဆိုတော့အဲ့ဒါအပြင်းအမယ်တော့ထုတ်လွှင့်နေရ။အဲ့တော့အေးဆိုင်မှာလုပ်ဝင်ဟေးဆိုတဲ့ချိန်ကအဲ့2030မှာစပြီးတော့ရိုက်ဖြစ်တာပေါ့နော်။ဓာတ်ပုံလေးလိုက်ရိုက်ဖြစ်တယ်။ရွေးကောက်ပွဲကိစ္စလေးအဲ့ချမ်းချမ်းမှတော့လိုက်ပြီးတော့တရင်နဲ့ဖတ်တယ်သူများတွေကဘလို့ကြီးရိုက်လဲဆိုတဲ့ဟာကိုရှားကြီးဖြစ်တယ်ပေါ့နော်အဲ့တော့လွဲမားတွေကတော့အများကြီးရှိတယ်ခုနပြောသမျိုးကိုကဘာတင်တန်းကြောင်းမှမတင်လာတော့မဟုတ်ဘူးဟိုကိုလေးလာတာတယ်ကိုဖတ်ထားတယ်ဆိုတဲ့ဟာမျိုးနဲ့ပေါ့နော်အဲ့တော့ online ကတော့ရေကူးတင်တယ်တင်တန်းတက်ခက်ရတဲ့လူမျိုးပဲဒါကြောင့်မဟိုရေကူးနည်းရေးပါတွေတော့တည်နေမှာတကယ်မြေပြင်ဆင်းတဲ့ချိန်ကျတော့တကယ်စနစ်ကျတည်နေတာမဟုတ်တဲ့အတွက် NL တွေကအများကြီးရှိတယ်ပေါ့နော်ဥပမာပြင် flat လို့ခေါ်တာမျိုးတွေပေါ့ပြီးရင်မှမရရကဒေါ်စန်းစုကြည်လွတ်မယ်ဆိုပြီးကောလာဟာလာထွက်တဲ့ကာလတစ်ခုရှိခဲ့တယ်ပေါ့နော်ဒီ2010ရွေးကောက်ပွဲကာလတော့မှလည်းအော်ဒေါ်စန်းစုကြည်အိမ်ရှိကိုသွားကြတယ်ဆိုတော့လမ်းပေါ့တက်တူရေးတော်လမ်းထင်တယ်နော်တက်တူရေးတော်လမ်းကိုသွားတဲ့အော်မအဲ့လို베리게이드တွေတားတော့အဲ့တော့ခိုးရိုက်ကြတာပေါ့လေခိုးရိုက်ကြတဲ့အချိန်မှာလည်းအဲ့တိုင်းပဲကာရဲ့ sticker ကြီးအုပ်ထားတယ်အဲ့တော့အထက်ကရိုက်တယ်အော် lighting ကမလုံလောက်တော့ကင်မရာကလည်းတကယ်ဟို professional camera တွေမဟုတ်သေးဘူးအဲ့တော့ lighting ကမလုံလောက်တော့ကာကြီးတွေက flash တွေပွင့်ပြီးတော့တော့ shot တွေရိုက်နေတဲ့ဟာမျိုးဟောရဲတွေကလက်ညှိုးထိုးတဲ့ချိန်ကျတော့ထားပြီးပြေးရတဲ့ဟာမျိုးတွေပေါ့နော်အဲ့လိုပေါက်ကြီးရတွေကတော့ခဏခဏဖြစ်ခဲ့တယ်ဟောလေအဲပြီးတော့နောက်မှရတဲ့ဟာကျတော့တကယ်ဒေါ်စန်းစီစီလွတ်တဲ့ကာလပေါ့လေအဲ့2012ရွေးကောက်ပွဲမတိုင်ခင်တော့မလှုပ်တယ်အခုတေချာတော့ဒိတ်တွေခုနှစ်တွေတော့မမမိတော့အဲ့အဲ့ကာလမှာတော့ဆုံးရလဲဒီရောင်သန်းစုကြည်လွတ်မယ်ဟေ့ဆိုတော့သူက NLD ရုံးရှိမှာရောလွတ်မလားမသိဘူးဟိုကသူတို့အိမ်ခြံရှိမှာလွတ်မလားမသိဘူးဆိုတဲ့ဟာမျိုးဟိုဝေဝါးဖြစ်နေအဲ့အဲ့လိုချိန်မျိုးမှာတငယ်ချင်းကိုခေါ်လာတော့ဗောနော်တငယ်ချင်းတယောက်ပါတယ်ဘာလို့လဲဆိုတော့အဲ့လောကကင်မရာကဟိုဟိုentry level လေးကိုစပြီးကင်နေပြီ 950D ပေါ့လေအဲ့ကျွန်တော် 950D လေးကိုစကင်နေပြီအဲ့ချိန်မှာတငယ်ချင်းနဲ့တွားတယ်တွားတယ်ဟေ့ဆိုတော့ဘာလဲဆိုတော့တခုခုသာဖြစ်ခဲ့မယ်ဟေ့ဆိုတော့ main cat ယူပြီးတော့ပြေးဆိုတဲ့ဟာမျိုးပေါ့ဘာဖြစ်မလဲဆိုတော့မသိဘူးအဲ့ challenge ကိုကြိုက်တာလဲပါရင်လဲပါမှာပေါ့နော်အခုဖြစ်မယ်ဟေ့ဆိုရင်ပြေးပေါ့နောက်ဘယ်လိုမျိုးဖြစ်လဲဆိုတော့သူကတော့ဒီ NLD ရုံးရှိမှာရိုက်ပြီးတဲ့ချိန်မှာတငယ်ချင်းဟိုဘက်တော်သူအင်ရှိတော်ကြအောင်ကွာဆိုပြီးတော့အဲ့လိုဒီပုံမှာမလွတ်တော့ဘူးဟိုဘက်တော့အောင်ဆိုပြီးတော့အချိန်မှာအဲသူလမ်းမှာအခုတာစီးတာတွေပါလေစစ်စီးတာပြီးပြစ်မှာဆိုလို့ဆိုပြီးတော့ကိုယ့်အောင်စိတ်မလုံဘူးမလုံတော့ဟိအောင်မင်းရောက် memory card ယူတာပေါ့တော်သူအင်ရှိငါတို့ဒိုးမယ်ဆိုပြီးတော့အဲတော့တော့ဟိုလူတွေကအရင်များတယ်အရင်များပြီးလာပြီးတော့အဲ့လိုစောင့်ကြုံနေတော့ဟိုတော်သူအင်ရှိတော့ရောက်တယ်ဒါမှမဟုတ်ကင်မရာရိုက်ကန်လေးကြတော့ memory card မရှိတော့အကောင်ပြန်လိုက်ရှာနေတာအဲ့လောကြောဟေဟေဘေဟောဝိုင်းလည်းငထိုင်းအဲ့လိုမျိုးလိုက်ရှာရတာပေါ့နော်ရှာပြီးတော့ဒီကောင်လည်းတွေ့တော့မှအဲ့ကက်ကလေးပြန်ထုတ်ပြီးတော့ရိုက်ရတဲ့ဟာမျိုးအဲ့လိုပေါက်ကြီးရတွေကတော့ဟောဒါအစောပိုင်းမှာတော့ဖြစ်ခဲ့တယ်ပေါ့လေအဲ့အဲ့လိုဖြစ်လာပြီးတဲ့နောက်ပိုင်းမှာကိုယ်တိုင်ကမဟုတ်တော့ဘူးဒီဟာကတော့ဒီတိုင်းသွားနေတော့ငါသိပါပဲပေါ့နော်အဲ့တော့တေချာတော့လေးလာဖို့လိုတယ်ဆိုတဲ့ဟောင်ယုံကကြတော့မှတကယ်ဌာနအကြီးတွေကိုစပြီးတော့အဲ့ချင်းကြမှာ join မှုကြိုးစားတော့ပေါ့တကယ်ဌာနကြီးတွေဟိုကံကောင်းတော်နဲ့ပဲ join ခွင့်ရခဲ့တယ်ပေါ့နော်အဲ့လိုအချိန်လုံးမှာတို့လို့ရှိရမလို့မီဒီယာတင်တန်းတွေ workshop တွေအဲ့ဒါတွေနဲ့တဆင့်ပြီးတဆင့်ကိုကိုကို agree ပြန်လုပ်ခဲ့ရတာပေါ့အဲ့တော့ training တွေတက်ပြီးတဲ့အချိန်မှာအများနဲ့ကောင်းနေမှာဆွဲလာတဲ့အရာတွေရှိခဲ့တယ်ပေါ့လေအဲဘာလို့လဲဆိုတော့ဟို AC rock ကိုရှာပါဆိုတဲ့ဟာမျိုးတော့အများနဲ့ကောင်းနေမှာဆွဲဘာလို့ပထမဆုံးတက်တဲ့ training မှာလည်းအဲ့ဒါယူစပြောတာမင်းတို့ပြေးပေါက်ရှာတာဟာဘာကြီးလဲရိုက်တော်မရဲ့သူတော့တော့မသွားသေးဘူး တဲ့မှာဟိုရောက်တာနဲ့ပြေပေါက်ရင်ဆရှာအောင်ဟဲ့ဆိုတာဟာမဟုတ်သေးဘူးပေါ့နော်ဒါပေမဲ့အဲ့ဟာကြီးကတကယ်မှန်တယ်ပေါ့နော်ဘာလို့လဲဆိုတော့ကိုယ့် A0 ကိုကိုတိနေမှသာလဲကိုကတခုခုဖြစ်တယ်ဟဲ့ဆိုရင်ချက်ချင်းအင်းတော်လာလှုပ်ရှားနိုင်မှာပေါ့နော်အေးအဲ့တော့ကတက်ခဲ့တဲ့ workshop တွေကအတုံးဝင်တဲ့ဟာတွေကအများကြီးရှိခဲ့တယ်ပေါ့နော်အခုကာလာတွေမှာဆိုရင် conflict area လို့ဟာမျိုးတွေမှာတော်တဲ့အချိန်ကြတော့ဘယ်လိုမျိုးပြောမလဲစနစ်တကျကိုကိုတိုင်းအရင်ဆုံးပြင်ဆင်ရပေါ့နော်တပုံစီရဆိုတော့တပုံတင်းတော့ကတော့တပုံရိုက်တဲ့ရုံနဲ့မပြီးသွားဘူးလို့လေသူကအရှိမောင်ရင် preparation ဆိုတဲ့ကာလာတစ်ခုရှိတာပေါ့ပြီးတော့မှဒီဘက်မှာရိုက်တယ်ပြီးပြီးဟိတော့ processing ကာလာနဲ့ population ကာလာတွေတွားတာပေါ့နော်အဲ့တော့ပြင်ဆင်ရတဲ့အချိန်မှာဆိုရင်ကအမြဲပြင်ဆင်ရတဲ့အရာတွေရှိတယ်ဥပမာပြင်လူအုပ်ချားတဲ့ရောက်သွားရင်ရောထွေးသွားမဲ့အဟာမျိုးပေါ့နော်ဒီအင်ဂျီယာဆာကယူဆိုင်ရတဲ့အဟာမျိုးတွေကိုတင်ကြားခဲ့ရတာပေါ့နော်ဟောဘာလို့အင်ဂျီယာဆာကယူဆိုင်ရလဲဟုတ်လဲကိုရောက်သွားတဲ့အချိန်မှာကိုကထင်ပေါ်နေလို့မရအောင်ကိုကအလွယ်တကူတာဂက်တစ်ခုဖြစ်သွားလို့မရဘူးပေါ့နော်ပြီးတော့ကိုကတပုံရိုင်းမဲ့လူဖြစ်တဲ့အတွက်သူများတွေကိုအနှောက်ယှက်ပေးနိုင်မဲ့ attention ဝင်သွားမဲ့အဟာမျိုးသူတို့ရဲ့တကယ်natural move တွေပျောက်သွားနိုင်ရဟာမျိုးတွေဆိုရင်အင်းမကောင်းအဲ့ဒီအတွက်ကိုကိုကဟိုဘလိုပဲဖြစ်ဖြစ်အဲဒီကာလန်ဒေတာနဲ့ live ဖတ်မဲ့အဝေးဆောင်မျိုးကိုအမြဲတမ်းစဉ်းစားရတာပေါ့နော်အခုလိုဆိုရင်အမြဲတမ်းလို့လို့အခုချိန်ဒီဝတ်တာမျိုးကအယောင်မှိန်တဲ့ဟာတွေပဲဝတ်တယ်အမဲလို့အယောင်ဖျော်လို့အညိုလို့စသည်ဖြင့်သူကလူအုပ်ကြားထဲရောက်သွားပြီဆိုချက်ချင်းပျောက်သွားမယ်သူလားကိုလားမသိတော့တဲ့အယောင်မျိုးတွေပေါ့နော်ထင်ပေါ်မှုသိမရှိတဲ့အယောင်မျိုးတွေကိုအဲ့ဒါတွေကစဉ်းစားရတာအခုလို conflict ဖြစ်လာတဲ့ကိစ္စမျိုးတွေလို့ဒီ protest ကာလာတွေမှာဆိုရင်ဒါတွေကအများကြီးတုံးဝင်နေတော့ဗောနော်နောက်တစ်ခုကကျွန်တော်အများနဲ့ပြောလေးပြောတာရှိတဲ့ဟာကြောင့်ဖနက်ကိုကျွန်တော်တို့ပေါ့လို့မရအောင်ပေါ့လိုက်တဲ့အချိန်တော့နည်းနည်းလေးလျှော့လိုက်တာနဲ့အကောင်ကပြဿနာရှိတယ်ကိုတကူလုံးပေါ်မှာသူကအနူးညံ့ဆုံးကနှစ်ခုပဲရှိတယ်ခြေဘွားနဲ့နှလုံးသားနဲ့အဲ့နှစ်ခုပဲရှိတယ်အဲ့ကောင်ကခြေဘွားကထိသွားပြီးဟေ့ဆိုတာနဲ့အဲလစ်ပြီဘာမှလုပ်လို့မရအောင်အေးအဲ့လိုပဲ head ကလည်းထိသွားပြီးဟေ့ဆိုလစ်ပြီကောအဲ့လိုဘာမှလုပ်လို့မရတော့ဘူးဗောနော်အဲ့တော့ဘယ်နေရာပဲတော့အဲ့လိုမျိုးဖနက်ကိုပို့ပြီးတော့ဂီယူဆိုက်ရတာပေါ့နော်အဲ့ဖနက်ကိုတော့ကိုနဲ့ကိုင်းညီမဲ့ဖနက်မျိုးဟိုကိုသွားမဲ့လမ်းနဲ့ကိုင်းညီမဲ့ဖနက်မျိုးကိုအမြဲတမ်းစဉ်းစားပြီးတော့အဲ့ဒါတွေကတော့ပြင်ဆင်ရတာတွေကအခုချိန်ထိအများကြီးသုံးဝင်ခဲ့တယ်ပေါ့တော့ပုံကောင်းတပုံဖြစ်လာဖို့ဆိုတဲ့ဟာကြတော့ဟိုတယောက်နဲ့တယောက်ထင်တဲ့ပုံစံချင်းမြင်တဲ့ပုံစံချင်းရတော့ကွဲမယ်လို့တော့ထင်တယ်ပေါ့နော်ဟောအကိုတို့ကတော့ဒီmoment တွေကိုကတ်ချလုပ်လိုက်တာပေါ့ moment တွေရဲ့ကြားထဲမှာတေးသေးလေးတခုကတ်ချလုပ်လိုက်တာပေါ့နော်ဒီကတ်ချလေးလုပ်လိုက်တဲ့အချိန်တခုကသူကအဲ့ memory တွေကအများနဲ့တင်းစီသွားတဲ့ဟာမျိုးပေါ့နော်အဲ့တော့အဲ့ memory တွေတင်းစီပြီးဟေ့ဆိုတော့အဲ့ memory တွေထဲမှာဘာတွေပါလာမလဲဆိုအနံ့တွေပါအောင်အရာသာတွေပါအောင်အတန်တွေပါအောင်ချစ်ချင်းတွေပါအောင်မုန်းချင်းတွေပါအောင်ပေါ့နော်ဒီဟာတွေအကုန်လုံးရဲ့ moment လေးတခုကိုသူက box လေးထဲထည့်ပြီးတော့တင်းလိုက်တဲ့ဟာမျိုးပေါ့နော်အချိန်တန်ပဲအချိန်ပဲဖြစ်ဖြစ်ပြန်ပြီးတော့ဖွင့်ကြည့်လိုက်ဒီဟာတွေကပြန်လဲပြီးတော့နုပြိုနေတဲ့ဟာမျိုးပေါ့အဲ့လို feeling မျိုးတော့ကိုခံစားရတဲ့ပုံတွေဆိုရင်တော့ကိုကြိုက်တယ်အဲ့လိုမျိုးတော့တရင်တဲ့ပုံဆိုရတဲ့ဟာမျိုးဒါလည်းဒီတဲ့ပုံဆိုရဲ moment ဆိုတာဒီ memory လေးတွေကိုဖန်ဆုပ်ထားတဲ့အရာတွေဆိုတဲ့ဟာမျိုးတွေတွေ့တဲ့တဲ့ပုံတိုင်းကိုကြိုက်တယ်တကယ်တော့တဲ့ပုံကောင်းတယ်မကောင်းဆိုတော့ထဲကိုကဒီဘယ်လောက်ဒီစေတနာပါလဲပေါ့နော်ဒီတဲ့ပုံတွေပုံမှာဘယ်လောက်ဒီစေတနာပါမလဲပြောရင်ဒီတဲ့ပုံတွေပုံမှာဘယ်လောက်ဒီရိုးသားမလဲဟာပို့ပြီးတော့အရေးကြီးတော့ပေါ့နော်အရင်ကတော့စသတပုံရိုက်တဲ့အချိန်မှာသူတော်ကတော့အဲ့လိုမျိုးသူများပုံတွေကြည့်ရပေါ့သူများပုံတွေကြည့်ပြီးအားကြရတယ်အားရရတယ်အဲအဲ့တိုင်းပဲသူများရဲ့ style တွေတိုင်းပဲရှောက်ရိုက်တယ်ပေါ့နိအဲအဲ့လိုမျိုးဟို theory တွေကြည့်တယ် theory တိုင်းပဲ live ရိုက်တယ်အဲ theory တွေမှန်ရင်ကိုယ်ဆရာကြီးလို့ထင်တယ်အဲ့လိုမျိုးဟိုစမ်းတကြယ်တွေရှောက်ရိုက်ဖို့တကုံတွေ try နေပေါ့နော်အမှန်မှန်တော့အဲ့ဒါတွေကမကောင်းတော့ဆိုတော့ကောင်းတဲ့လေ့ကျင့်တွေ practice တွေတော့ဖြစ်တယ်ပေါ့နော်ဒါပေမဲ့တကယ်တမ်းရိုက်တဲ့ကြာလာတဲ့အချိန်ကျတော့ဘာဖြစ်လာလဲဆိုတော့ကိုကိုတိုင်ကဘာခံစားလာရလဲဆိုတော့ဟိုမင်းဘယ်လောက်စေတနာရှိလဲပြီးရင်မင်းဘယ်လောက်ဒီကိုယ့်ရဲ့တပုံကိုဘယ်လောက်ယူသားမှာလဲအဲ့ဒါအရေးကြီးတော့မယ်လို့တော့ထင်တယ်ဘာလို့လဲဆိုတော့ကိုယ့်တပုံကိုစေတနာရှိမှသာလဲအဲ့ဒီလူကပို့ပြီးတော့အဲ့တပုံကိုသူမြင်နေမြင်ဝင်းကိုတကယ်ပြအောင်တကယ်ပြနိုင်မှုသူကတကယ်ကြိုးစားတော့မှာပြီးရင်သူယူသားဖို့သူကြိုးစားလေသူ့ရဲ့တပုံနေမှာပို့ပြီးတော့ယူရှင်းနေတဲ့ပြောင်းနေတဲ့ကွန်တက်လုံနေတဲ့တပုံနဲ့ဒီကြီးတဲ့လူနဲ့ကွန်တက်လုံနေတဲ့ feeling တွေကိုသူကခံစားရမှာပေါ့။မယိုးရှင်းထားတဲ့ပုံတွေမယိုးထားတဲ့ပုံတွေဆိုရင်အင်းကြီးလိုက်တာရင်သိတာရယ်ပေါ့နော်။ဟာဒါကြီးကစင်ပြီးရိုက်ထားတာမျိုးလား။ဒါမှမဟုတ်ဒါကြီးကဆက်တက်ကြီး။ဒါမှမဟုတ်ဒီဟာကြီးကိုတက်တက်ကြီးဒီလိုလှုပ်ခိုင်းထားတာမျိုးလားဆိုတဲ့ဟာမျိုးတွေရ။အဲ့ feeling တွေရပေါ့နော်။သူအဲ့ဟောတရင်မှာကြတော့သူကရှင်းတယ်ကွာ။အစ်စ်မန်တွေကိုပဲပေါ်ပြအောင်ပါ။တရင်တပုံဖြစ်နေတဲ့ဟေ့ဆိုရင်မင်းယူသားဖို့လိုတယ်။ပထမဆုံးတစ်ချက်ကပေါ့နော်အဲ့တော့အဲ့ဒီယူသားဖို့ပဲပို့ပြီးတော့ကျင့်ယူရတာပေါ့နော်သီအိုရီတွေသီအိုလေ့လာတာကောင်းတယ်သ theory တွေအတိုင်းပဲလိုက်လုပ်အောင်မယ်ဆိုတာတော့မဟုတ်နေဘူး။ဘာဖြစ်လို့ theory တွေတိပြီးဟေ့ဆိုရင် theory ကိုမင်းချိုးဖောက်လို့ရသွားပြီပေါ့။ငယ်ငယ်လုံးကတော့လုံးဖြစ်တာပေါ့နော်။အဲ့လိုတပုံစရိုက်တဲ့အချိန်ကတော့အမှ theory တစ်ခုတော့ဖက်ပြီးသွားပြီဟေ့ဆိုရင်အာဒီ theory ကိုငါချိုးဖောက်လိုက်ပြီဟေ့ဆိုတော့လည်းကိုယ့်ကိုယ်ဆရာကြီးလို့ထင်တာပေါ့။ငါ theory ကိုဘောင်းပြန်လှန်ပြီးရိုက်တာတော့ဟောက်ပြောတာပေါ့လေ။အမှန်တော့သူ theory ကငကိုရင်ဒီ theory ကဟိုထားတော့ရယ်ဆုံးဆိုလူရောတက်လို့ဟာမျိုးပါ။တော့ရိုက်လိုက်တယ်ဟေ့ဆိုတာနဲ့ဒါပြည့်ပြည့်မှုပြဖို့အတွက်ကိုသူကအဲ့ဘက်ကို speed ပေးရမယ်အသက်ရှူဘောက်ကဘလောက်ထိထားပေးရမယ်ဆိုတဲ့အရာမျိုးပါတော့ဗောလေအဲ့တော့အဲ့ဟောပူဖောက်ပြီးတော့ရိုင်းမယ်ဟေ့ဆိုရင် okay အဲ့တော့ဆိုရင်ကျင်းကျက်တဲ့ဟာဘက်ကိုရောက်သွားပြီတော့ရှင်းတယ်ကွာ theory ကဒါပြေးတာနဲ့ theory ရဲ့ဘောင်းရံဘာလဲဆိုတာတန်းပြီးတော့ရှိပြီးသားလို့ခေါ်မျိုးတွေဗောနော်အဲ့လိုအချိန်မျိုးတွေကဖြစ်လာတဲ့အချိန်ကျတော့ theory ကိုသိထားတာကောင်းတယ်ဒါပေမဲ့ theory တွေဖြစ်နေဖို့မလိုဘူးအဲ့ဒီတဲမှာကကိုကဒီကိုရဲ့တပုံပေါ်မှာဘလောက်စေတနာထားမလဲပြီးရင်ကိုကဘလောက်ထိရိုးသွားမလဲဆိုတဲ့ဟာမျိုးကပိုအရေးကြီးတယ်။ဘာလို့လဲဆိုတော့ဒီသတင်းတပုံဆိုတော့ဟိုကောင်မလေးကိုရိုက်ပြီးရင်ရှင်းတယ်ကွာ။ကောင်မလေးတယောက်ပဲကြည့်မှာ။ဒါမှမဟုတ်သူ့တငယ်ချင်းတွေလောက်ပဲကြည့်မှာပေါ့နော်။မိသားစုကိုရိုက်ပြီးတဲ့ဟေ့ဆိုမိသားစုကိုကြည့်မှာ။မိသားစုရဲ့အတိမိတ်ဆွေတွေလောက်ပဲကြည့်မှာ။မဟုတ်ဘူးသတင်းတပုံကကြောက်တော့တင်လိုက်ပြီးဟေ့ဆိုတော့တကောင်တမိုင်းဖြစ်သွားနိုင်တယ်။အဲပြီးတော့ရင်လူကတမိုင်းဖြစ်သွားပြီးဟေ့ဆိုနှစ်ကဘလောက်ကြာမလဲ။နှစ်ကြာရင်ကြာတဲ့လောက်ကမီလီယံနဲ့ချီပြီးတော့တက်လာမှာ။ဒါကြီးတစ်ခုလုံးခုနပြောသူမျိုးသတင်းတပုံဆိုတဲ့အတိတ်ပဲကဒါကြီးဖြစ်နေတဲ့ဟာကိုလူတွေကိုကွန်နက်ပေးရတာ။အဲ့ဒါကြီးကိုမယူသားခဲ့ဘူးဟေ့ဆိုရင်အဲ့ဒါကိုကိုတိုင်ကဒီတန်60ရှိနေတဲ့လူတွေကိုလေလိုက်တာနဲ့တူပဲ။နောက်နှစ်ဆိုရင်တန်80ဖြစ်မှာ။နောက်နှစ်တွေနှစ်တရာလောက်ဆိုရင်အာမင်းဘီလီယံနဲ့ချီတဲ့လူတွေကိုမင်းလေလိုက်တာပဲဖြစ်သွားလိမ့်မယ်။အဲ့တော့အဲ့ဟာကိုမဖြစ်အောင်တော့ဒီယူသားတဲ့ဟာတွေဒီ concept တွေอ่ะအဲ့ဒါတွေပိုရေးကြီးမယ်လို့တော့ပူယူဆရတယ်ဗောလေယူသားတယ်မယူသားဘူးဟဲ့ဆိုတော့ကိုတက်ပုံတွေမှာကိုယူသားလားမယူသားဘူးလားဆိုတော့ဟိုတင်းတက်ပုံတွေရိုက်တဲ့အချိန်မှာကလူပဲကောသူက virus တွေပါတတ်တယ်လူဖြစ်နေပြီဟဲ့ဆိုတော့သူက virus ချိနေပြီဗောနော်သူအမြင်ကိုသူချက်ထွင်ပြီးတော့လုံးချင်တဲ့ဟာမျိုးငါတော့ဒါကြီးကိုတင်ပြလိုက်တာမျိုးဆိုတဲ့ဟာမျိုးတွေရဲ့အဲ့ virus တွေပါတတ်တယ်ဗောနော်အဲ့ဒါတွေကတော်တော်ယူသတိထားတဲ့ကိစ္စမျိုးဗောနော်တော်တော်ယူအိုးချိုးနိုင်ပြရတဲ့ကိစ္စမျိုးတွေမှာပါတယ်မဟုတ်ဘူးဒါကြီးကဝမ်းနေစရာကြီးမှန်းတယ်ဒါမျိုးငါဒါကြီးကိုမြင်နေရတာနော်ငါဒီလိုမျိုးကြီးမြင်နေရတာနော်ဆိုတဲ့ဟာမျိုးဟိုရိုက်ပြရတဲ့ဟာမျိုးအတင်းဝမ်းနေခိုင်းနေလို့လည်းမရအောင်ဟိုအဲ့ပြဿနာတွေပေါ့နော်ဟိုကိုဖြစ်နေတဲ့ဟာကိုပဲကိုမြင်နိုင်အောင်ကြိုးစားပြီးတော့ရိုက်ရတဲ့ဟာမျိုးတွေကိုပို့ပြီးတော့ယူတာဖို့ကိုပို့ပြီးတော့သုံးစီချင်တာမျိုးပြောချင်တာပေါ့လေတပုံစားရိုက်တဲ့ချိန်မှာခုနပြောသူမျိုးကကိုကတပုံကိုဝါသနာပါသွားတယ်တပုံကစပြီးတော့လေးလံမှရတော့မယ်ဆိုတဲ့အချိန်မျိုးမှာစပြီးတော့ကြည်ပြတဲ့ inspire ယူရတဲ့တပုံဆရာလေးရှိရပါတော့။အော်တကယ်တမ်းတော့ဒီသတင်းတပုံဆိုတဲ့ဟာကြီးကမြန်မာနိုင်ငံမှာအရင်ကြီးကိုပွင့်လင်းနေတဲ့ကာလမဟုတ်ခဲ့ဘူးကိုစာဝင်လာတဲ့ချိန်မှာ။ဒါပေမဲ့အဲ့ချိန်အဲ့ကာလမှာ generation အသစ်တွေထွက်ထွက်လာတယ်ပေါ့နော်။အဲ့ generation အဟောင်းတွေရှိတယ်။အဲ့ generation အဟောင်းတွေတော့တော်စံစည်းတက်တယ်ဟေ့ဆိုရင်တော့ဆန်ရေးကြီးပဲရပြရိုက်ပြလိုက်တော့ကပြီးတော့ရန်ဆန်လေးတက်လိုက်အဲတော့ချက်တုံဈေးတက်တယ်ဟေ့ဆိုလေအဲချက်တုံကြီးကိုရိုက်ပြလိုက်အဲပြီးတော့ရချက်တုံဈေးတက်တယ်ဆိုတဲ့ဟာမျိုးပေါ့နော်အဲ့ဒါအထက်ပို့ပြီးတော့အမြင်ဆန်းတွေရလာတဲ့ဟာမျိုးတွေကအခုရှေ့မှာရိုက်တဲ့လူတွေကိုလို့နဲ့စောတယ်သူတို့ကစောတယ်ပေါ့နော်ကိုလောရဲ့စိုးလို့ပါလို့ရှိတယ်ပြီးရင်ကိုကောင်းထက်တို့ပါလို့ရှိတယ်သူတို့ရိုက်တဲ့ပုံတွေကြည့်လိုက်တဲ့ချိန်ကတော့ဟာဒမ်းဆိုပြီးတော့အဲ့လိုမျိုးဖြစ်တဲ့ဟာမျိုးပေါ့နော်ဟိုဥပမာအဖြစ်ဟိုအခုချိန်ကြီးပါခေါင်းထဲမှာဆွဆွမွေမွေမှတ်မိနေတဲ့ဟာမျိုးကောင်းထက်ပုံတပုံရှိရသူကဘာလဲသူတွင်ရုပ်ရှင်ရုံဖြတ်ပြီးဆိုတဲ့ဟာကိုသူတွားရိုက်တာသူကဆေးလုတ်စကြီးရိုက်တာကောအဲ့တော့သူကအဲ့လက်ကြီးလွှဲပြီးတော့အောက်ကမျိုးပြန်ပြီးပင့်ရိုက်တာမြန်မာနိုင်ငံရဲ့သတင်းတပုံလောကမှာဆေးလုတ်စရိုက်တဲ့ဟေ့ဆိုခက်ရှားရှားရဲ့အဲ့လိုမျိုးမဲမဲကြီးနဲ့ဘာကြီးမှန်းလည်းမသိဘူးဆိုတဲ့အရာကောင်ကအဲ့လိုမျိုးစပြီးဖျဲတဲ့ကောင်မျိုးပေါ့နော်အဲ့ဒီကောင်တွေတွေ့တဲ့ချိန်တော့အေးချပြီးကွာပေါ့လေသူကြည့်ပြောလေကိုကလည်းဖီးရတက်တယ်ပေါ့ပြီးတော့နောက်ကိုကြိုက်တဲ့တပုံဆရာကြီးစပြီးတော့လေးလာတဲ့ချိန်ကျတော့ကိုကဲခေါင်ရင်လည်းအများကြီးခောက်တက်တာမဟုတ်လေအဲ့လိုဖိုတိုဂျာနယ်လေးဆိုခေါက်လိုက်ကိုကဲကပရမောင်းတော့တွေ့တဲ့ခေါင်ဟိုအများဆုံးနာမည်ကြီးတဲ့ခေါင်လေးပဲလာတာ哦အဲ့တော့မှအဲ့မှာဝါဖိုတိုဂျာနယ်လေးဆိုပါတော့သူကလည်းကြောက်တော့အဲ့လိုဟာမျိုးရှောက်ခောက်တော့အဲ့မှာဘာတွေပါတော့တွေ့လဲတော့ဥပမာဖိုတိုဂျာနယ်လစ်တွေတဲ့မှာဆိုရင်ယူဂျင်းစမစ်လိုဟာမျိုးပေါ့နော်အဲသူပုံနေဆိုရင်အာရမ်းမိုက်တယ်သူ source တွေအကုန်လုံးပါတယ်လို့ခံစားရတယ်သူအဲ့နေရာမှာသူမရောက်ဘူးအဲ့နေရာမှာသူမခံစားရဘူးဆိုသူတပ်ဖို့မရဘူးအဲ့လိုဟာမျိုးပေါ့နော်အဲ့လို Eugene Smith လိုဟာမျိုးတွေတွေ့တယ်ပြီးရင် Robert Capa လိုဟာမျိုးတွေတွေ့တယ်ပြီးတော့ကိုအရန်ကြိုက်တဲ့တပ်ဖို့ဆရာရှိတယ်အဲ့ Robert Smith ဆိုတဲ့တယောက်ရှိတယ်အဲသူပုံတွေကိုလည်းအရန် inspire ဖြစ်ခဲ့တယ်ပေါ့လေသူပုံတွေကကျတော့သူကတရင်တပ်ပုံလို့တော့ပြောတယ်သူပုံကကျတော့သူကအနုပညာဘက်ကိုသွားတာအနုပညာဆန်တဲ့တပ်ပုံတွေသူကထုတ်တာပေါ့လေသူပုံလေးကြည့်လိုက်တော့အဲ့လိုမျိုးဝါးကနေမဖြစ်သွားဘူး အချုပ်ပုံလေးဆိုကြီးလိုက်ရင်ဟေ့ဆိုရင်ကတဒင်းတဲ့ပုံမျိုးဆိုရင်ကြီးလိုက်တာဟာဝိုးဝါဟာကျမ်းပြီးတော့အဲ့လိုမျိုးတွေဖြစ်သွားတဲ့ပုံတွေအများကြီးရှိတယ်ပေါ့နော်အော်နောက်ပိုင်းမှာကိုတိလာတာအဲ့ဒါ breaking တွေဆိုရဆိုတော့ fine တော့လေအမေတရင်တဲ့ပုံတိုင်းမှာအဲ့လိုဝူဝါဖြစ်နေတဲ့အကြောင်းကိုမရှိနေဘူး။ဘာလို့ဆိုတော့တရင်တဲ့ပုံဆိုတော့ကြည့်နေရင်တန်လန်းနေကိုအဲ့လိုဒစိမ့်စိမ့်နေကိုအဲ့ထဲမှာနာကျင်မှုတွေကိုခံစားလာတာတဖြည်းနဲ့ယောဂါကူးလိုမျိုးကုရှိကိုရောက်တာပေါ့လေ။အဲ့လိုဟာမျိုးတွေကိုခံစားသူ့ပုံတွေကအဲ့လိုမျိုးကြည့်ရင်အကြာကြီးကြည့်ခံတယ်ကွာ။အဲ့လိုကိုရီးယားတပုံတစ်ခါကြည့်လိုက်မယ်ဟေ့ဆိုရင်အဲ့လိုမျိုးဟိုသူ့ပုံကြီး9မိနစ်လောက်ထိုင်ကြည့်လဲ fine နေ။အဲ့လိုဟာမျိုးကြီးကိုဖြစ်နေတဲ့ပုံမျိုးပေါ့။အဲ့ဒီတယောက်နဲ့တန်ကောင်းစွာနဲ့ပဲကိုယ့်ရဲ့မန်တာဖြစ်ခဲ့တော့အဲ့မှာရင်ဒီဘောကတန်သွားတာပေါ့နော်ဒီတပုံစာရိုက်တဲ့တပုံဆရာဘောကလည်းတန်သွားလို့လူဘောကလည်းတန်သွားတယ်လို့ကိုယ်ခံစားရတယ်အလူတွေရောကိုယ်တို့ inspire တော်တော်ဖြစ်ခဲ့တဲ့လူတွေပေါ့2010မှာရှိခဲ့တဲ့ရေအောင်သူအခု2025မှာရှိတဲ့ရေအောင်သူကတပုံကြောင်းနဲ့ပြောမဟေ့ဆိုရင်တော့မရိုက်နဲ့ဆိုပြီးတော့တာပြင်မှာပေါ့လေဘာဖြစ်လို့ဆိုတော့စင်ပြေနေတဲ့အရာတွေလို့ဘောင်းကကောင်းတာတွေကတိတ်မရှိဘူးကွာအဲ့လိုမျိုး risk တွေများနေမယ်ပူဝင်သောကတွေကများနေမယ်တနေ့တနေ့တိတယ်မှာအဲ့လိုမျိုးထန်းထားတဲ့အရာတွေပေါ့နော်ကို့မထန်းခိုင်းလဲကို့ကိုထန်းနေတဲ့အရာတွေကအရင်များတယ်ပေါ့လေအဲ့လိုဟာမျိုးတွေကတော့ပူပြီးတော့များတယ်ပေါ့အော်ဆိုလိုချင်တာကအခုတကယ်လှုပ်လှုပ်တော့မယ်ဟေ့ဆိုတဲ့လူတွေဆိုရင်လဲစဉ်းစားတင်ပါတယ်ပါတယ်တေးချာချာစဉ်းစားပေါ့နော်ကိုကတကယ် risk ယူပြီးတော့လှုပ်ရမယ်အလုပ်ဖြစ်နေတဲ့အတွက်တကယ်လုံးမလားဆိုတဲ့ဟာကိုတေးချာချာကုကုပြန်မေးတဲ့လို့တော့ကြံပေးကြံတယ်အဲဘာဖြစ်လို့လဲဆိုတော့ဟိုစောစောကပြောထားသလိုမျိုးကွာဒါကဘာပေါ်မှာ risk အများဆုံးအလုပ်ထဲမှာတစ်ခုပါနေတဲ့ဟာကိုသူ့ရဲ့ professional တိုက်ကအဲ့လိုမျိုးဖြစ်နေတာလေမလိုလားဘယ်နဲ့ risk ယူတဲ့ဟာမျိုးတွေဟိုမလုပ်ရင်အစိုးရတဲ့မလုပ်တော့ကောင်းမဟုတ်မလုပ်နဲ့အချိန်ကုန်းနဲ့အချိန်မဖြုံးနဲ့ဒုက္ခလာတွေဆိုပူဆိုးတာပေါ့နော်ဒီကာလာတွေမှာဟေ့ဆိုရင်ကောတတင်းတော့တွေပဲပြောပြောဒီဓပုံတရင်တော့တွေပဲပြောပြောအလုတ်ကခက်ရှားရှားရယ်အဲလုံးဝမတိုက်ဆိုတဲ့ဟာမျိုးကလည်းတော်တော်ရှားရယ်ကို့ဖို့ပြားပေးမဲ့တရင်တွေကိုဆိုတဲ့ဟာမျိုးတွေလည်းတော်တော်ရှားရယ်အဲအဲ့အပြင်ကဘယ်နေရာတော့ risk ကိုပဲရှိနေတာတရင်တော့ဆိုတာနဲ့တော့တမျိုးဖြစ်သွားတာဟိုတစ်ခါလေးကျရင်တော့ရွာဦးကျောင်းကဖုံကြီးဖြစ်နေပြီလည်းဖြစ်သွားတာအဲတခါလေးကျရင်တော့အဲ့တင်ကျိုင်းကဟိုခုံရိုက်နေတဲ့ကောင်လို့လို့ပါလို့လို့ဆက်ဆံခံရတာမျိုးတွေလည်းရှိတယ်ဘာလို့ကျင်ပလိုက်တဲ့ဟာမျိုးတွေလည်းရှိတယ်အော်ဝမ်းသာအားရတာနဲ့လက်ဆွဲနှုတ်ဆက်တဲ့လူတွေလည်းရှိကြရတယ်ပေါ့နော်။အော်အဲ့တော့အဲ့ဒီ risk တွေကဟာဟိုအမြဲတမ်းယူနေရမယ့်ဟာမျိုးပြီးရင်အဲ့လိုစိတ်ဒဏ်ရာတွေအများများပါတယ်။အဲ့တော့တုံတန်းတကယ်ယူမယ်ဟေ့ဆိုတော့မှဒါနဲ့ယူတော့ကောင်းတယ်။အဲယူရင်လည်းအဲ့လိုခြေလွတ်လွတ်ယူအတကုန်ယူပြတ်အဲအဲ့ဒါအပူကောင်းခါးကြမ်းရှိတယ်ပေါ့အယူပါတွေလောက်လာတာအဲ့ဒါလည်းအဲ့ဒါလည်းမမှားဘူးအဲ့ဒါအဲ့လိုမျိုးလည်းမလုံနဲ့။ဘာဖြစ်လို့ဆိုတော့ဟိုယူတာနဲ့တန်တဲ့ဟာမျိုးကိုယူမှသာလျင်ဒီနေရာမှာအလုပ်ဖြစ်မှာ哦အဲကြောင့်မလို့ဒီအရေးကြီးတယ်ပေါ့နော်ဟိုကိုကလူတွေကိုအများကြီးတန်းချီတဲ့လူတွေကိုစကားပြောအောင်မှာဖြစ်တဲ့အတွက်တကယ်ယူမယ်ဟေ့တူတော့မှာပဲယူစေချင်တာ哦အဲ့လိုပဲကြံပေးချင်နောက်တဲ့ episode တွေကိုလည်းလင်းတင်းလို့ဆက်ပြီးတော့ဖော်ပြပေးသွားမှာပဲကျေးဇူးတင်ပါတယ်